မြန်မာနိုင်ငံပေါ်မှာလူမျိုးတုံးတက်ဖြတ်မှုဆွဆွဲခြင်းနဲ့ Netherlands နိုင်ငံ The Hague မြို့ကအပြည်ပြည်ဆိုင်ရာတရားရုံး ICJ မှာစတင်ကြားနာနေပါတယ်။တရားခွင်ပထမနေ့ထူးခြားချက်တွေနဲ့ပတ်သက်ပြီးတော့ The Hague မြို့မှာရောက်နေတဲ့ VOE မြန်မာပိုင်း Editor ဦးကျော်စံသားကိုဆက်သွယ်မေးမြန်းကြည့်ပါမယ်ရှင်
။ဟုတ်ကဲ့ပါ။ဟုတ်ကဲ့ပါဦးကျော်စံသားရှင်။ဒီကနေ့တရားခွင်ပထမနေ့မှာတွေ့ရတဲ့အခင်းအကျင်းကိုအရင်ဆုံးပြောပြပေးပါရှင
်။အခင်းအကျင်းကတော့ဒီနေ့စံသားကြီးတရားခွင်ဆိုင်ပြီးတော့ဖွင့်ပါတယ်။အဖက်နိုင်ငံကူတယ်ရောမြန်မာအဖွဲ့ကူတယ်ရောညာဘက်ချက်မှထိုင်ပြီးတော့ဇာတ်ချက်မှတော့ဂမ်ဘီယာနိုင်ငံကူထိုင်ပါတယ်တရားကြီးဆက်နူးပြစီမံဟောရှိကြပါတယ်တရားရုံးဥက္ကဋ္ဌကပြောဆို Judge Etchoff ကိုခေါ်တယ်မြန်မာနိုင်ငံကခန့်တဲ့တရားကြီးနဲ့ဂမ်ဘီယာနိုင်ငံကခန့်ထားတဲ့တရားကြီးနဲ့ဥပဒေကိုမဆက်ပြေးပါတယ်ဘာကြောင့်လဲဆိုတော့သူတို့နိုင်ငံရဲ့ဥပဒေကိုကိုးစားကြည့်ရောကျိုးဆုံမဲ့လူနိုင်ငံရဲ့အခြေအနေကိုနားလည်တဲ့တရားစီရင်မပါလို့ဆိုပြီးတော့သူတို့ကိုခံထားတာဖြစ်ပါတယ်။အဲဒီပြင်နောက်ဂမ်ဘီယာနိုင်ငံရဲ့သူတို့ရဲ့စစ်တပ်ခံရဆောင်ရွက်မှုအခွင့်ပေးပါတယ်။အဲဒီမှာဂမ်ဘီယာတကရှောက်တဲ့ဟာလူ5ယောက်ကြီးရှောက်လဲပါတယ်။ပထမဆုံးဂမ်ဘီယာနိုင်ငံရဲ့ကူစားသူတို့ရဲ့အဖွဲ့ခေါင်းဆောင်ကစပြီးတော့ပြောပါတယ်။သူကတော့ security သဘောတရားပိုင်းကိုပြောပါတယ်။ဥပမာအရင်ဒါ genocide လို့ခေါ်တဲ့ဒါကမျိုးတုံးအောင်ဆက်ချတဲ့ကိစ္စလူတို့ကဆက်ချမှုကိစ္စဟာ dehumanization လို့လူမဆက်ဆံတဲ့ကိစ္စအစဉ်ကြောင်ရင်းဖြစ်တယ်အဲ့လိုလူချင်းချင်းကိုတို့လည်းပဲအစဉ်ကြောင်တော့ဆိုတော့သူကပြောပါသွားတယ်။ကျန်တဲ့6ယောက်ကတော့တရားဥပဒေရောင်းရအချက်လေးနဲ့6လဲပါတယ်။အဲ့လို6လဲနေရာမှာဒီလူတွေပဲအန်ပြေတကယ်ရှိရဲဆွဲကြောင်ကိုပြောတာရှိပါတယ်။နောက်တစ်ချို့ကလည်းပဲဒီလူတွေရဲ့ကို genocide ကုလို့တဲ့မြန်မာနိုင်ငံဘက်က intent ဒီရကျရှိခဲ့တယ်ဆိုတော့အထောက်အထားတွေပေါ်လေအောင်ဆွတ်တော့ပြောပါရဲနောက်တစ်ခုကလည်းပဲဒီလူတွေဟာအကာအကွယ်ရပိုင်ခွင့်ဒီလူတွေကိုခုခံကာကွယ်ပေးရမယ်အကာအကွယ်ပေးရမယ်အကာအကွယ်လိုအပ်နေတဲ့ဆိုတော့အသေးစားပြောပါရဲနောက်ကတော့ခိုင်မာတဲ့အထောက်အထားတွေဒါသူတို့တရားရုံးကစီရင်ဖို့အတွက်လုံောက်တဲ့အထောက်အထားတွေ primacy evidence ရှိနေဆိုတော့ပြောပြီးတော့နောက်ဆုံးကတော့အဲ့ဒီအတွက်ကြောင့်ဒီ provisional measures look for it ယာယီလုဆောင်မဲ့ကိစ္စသင်္ကြန်ရမယ့်ကိစ္စကိုအမင်းချမှတ်ပြပါလို့ဆိုတော့အဲ့လိုဥပဒေကြမ်းကအပိုင်းပိုင်းချက်ပြီးတော့တာအရှင်းဆုံးခေါ်ကဏ္ဍလိုက်ခွဲကြပြီးတော့ရှောင်ရွက်တော့ရတာဖြစ်ပါတယ်။အဲ့ဒါတော့တရားရုံးရဲ့ပထမဆုံးတွေ့ရတဲ့အခင်းအကျင်းပါပဲဒီကနေ့
။ဟုတ်ကဲ့ပါရှင်။အဲ့တော့ဒီကနေ့တရားခွင်မှာတရားလိုလုတ်တိုင်ကြားတဲ့ဂမ်ဘီယာနိုင်ငံဘက်ကအကျိုးဆောင်တွေရှောက်လဲချက်ပေးတဲ့နေရာမှာဘယ်အချက်တွေကိုအဓိကထောက်ပြသွားတာကိုတွေ့ရပါသလဲရှင
်။အဓိကကတော့ကျွန်တော်မြန်မာနိုင်ငံမှာဘောကလနာကအရှင်ခန္ဓာရေအဲ့ဒီ UIC ကအရှင်ခန္ဓာရေအဲ့ဒီအရှင်ခန္ဓာရေပါပဲပရိသတ်တွေကခဏကြမ်းနေရပြီးဖြစ်တဲ့အရှင်ခန္ဓာပါတဲ့အချက်တွေကိုလူထောက်ပြပါတယ်သူတို့ဟာအဲ့ဒီစခန်းကိုရောက်ခဲ့တဲ့လူကလည်းရောက်ခဲ့တဲ့အခါမှာဒုက္ခတွေနဲ့ဘယ်လိုပြည့်ခဲ့တယ်သူတို့ကြောက်ကြရကဘယ်လိုရောင်းပြီးရှိတယ်ဘယ်လိုမရင်းကျင်တယ်ဘယ်လိုလူသတ်ခဲ့တယ်သူဆွေးနွေးပါခြင်းဘယ်လိုသက်ခံရရဆွဲကြောင်းဒုက္ခတွေပြန်ပြောတဲ့အကြောင်းအဲ့ဒါကိုပြောပါတယ်နောက်ပြီးတော့ satellite view ကရိုက်ထားတဲ့ issue နေတဲ့ညီမင်းတို့တို့တွေ့ရတဲ့ဆွဲကြောင်းအဲ့ဒီကိစ္စတွေကအဓိကအရင်ထောက်ထားတင်ပြသွားတာကြည့်ရပါတယ်အဲ့တော့စကမ်းပြပြောရင်အဲ့ဒီဂမ်ဘီယာနိုင်ငံရဲ့ကုစလေအဖွဲ့ထဲမှာလူဝင်ညာအကြီးတက်ကြွားလှုပ်ရှားသူ3ယောက်လည်းပဲပါဝင်တာတွေ့ရပါတယ်သူတို့လည်းပဲအိမ်မှာပါဝင်တာပါပဲဒါပေမဲ့သူတို့ကတခုတရားဝင်ရောက်ဆွေးနွေးခြင်းမရှိပါဘူးကွာတင်ပြခြင်းမရှိပါဘူ
းဟုတ်ကဲ့ပါရှင်အဲ့တော့ခုခံချေဖမဲ့မြန်မာဘက်ကကုစလေအဖွဲ့ကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုယ်တိုင်ဥဆောင်ပြီးတော့တက်ရောက်လာတာကိုလည်းတွေ့ရပါတယ်။အဲဒီကနေ့ဂမ်ဘီယာဘက်ကလျှောက်လဲတဲ့အပေါ်မှာရောဒေါက်ဆန်းစုကြည်အပါအဝင်မြန်မာဘက်ကဘယ်လိုတုံ့ပြန်တာတွေရှိပါသလဲရှင
်။ဒီဇုံဒီအတုံ့ပြန်တာတော့သိပါဘူးဒါပေမဲ့သူတို့ဟာဒေါက်ဆန်းစုကြည်ကတော့အပါအဝင်များကကုစားဖွဲ့ရတော့အယုံစုစိုက်ပြီးတော့နားထောင်ကြည့်ရတာကိုလည်းတွေ့ရပါတယ်။သူတို့ကပြန်ပြောခြင်းရေးပြီးတော့မှတ်သားတာလည်းပဲသူတို့ကမတွေ့ရပါဘူးခင်ဗျာ။ဒီလိုနားနဲ့ပဲနားထောင်ရစိတ်ဝင်စားနားထောင်နေလေဆိုတော့တွေ့ရပါလေလူတွေစိတ်ဝင်စားလာကြလေဒေါက်ဆန်စုကြည်ကိုယ်တိုင်ဘယ်လိုခုခံဆောက်လဲလာမလဲကြောက်ကြလာမလဲဆိုတော့ပုံပြီးတော့အယုံဆက်ကြရုံထင်ပါတယ်ဒီပရိသတ်တွေကလည
်းဟုတ်ကဲ့ပါဦးကျော်စန္ဒရှင်အခြေအနေတွေထူးထူးခြားခြားရှိသေးတယ်ဆိုရင်တော့လေဆက်ပြီးတော့စောင့်ကြည့်ပြီးတော့တင်ပြပေးပါအောင်ရှင်